Israel လုံခြုံရေးကိုအမခနိုင်တဲ့နောက်ထပ်စီစဉ်တစ်ခုရှိလာတဲ့အတိုင်းအောင် Syria နဲ့ဇာရှိဂျာဂန်နယ်မြေမှာ Israel တပ်တွေဆက်ပြီးရှိနေမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားလိုက်ပါတယ်။ဒီ Syria နိုင်ငံအတွင်းကစစ်မဲ့ဂျာဂန်နေရာကို Israel ဝန်ကြီးချုပ်ကကာကွယ်ရေးဝန်ကြီး Israel Katz ကအင်္ဂါနေ့ကရောက်ရှိသွားခဲ့ပြီးအဲ့ဒီဒေသအမြင့်ဆုံးတောင် Mount Hermon ကနေ Netanyahu ကအခုလိုပြောလိုက်တာပါ။အရင်ကကအစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်ရှိတဲ့နယ်စပ်ကနေစီးရီးယားနိုင်ငံအတွင်း6မိုင်တမမို့10ကီလိုမီတာအထိဝေးပါတယ်။တတရာဟုဟာစီးရီးယားနိုင်ငံအတွင်းကိုအဲ့ဒီလောက်အကွာအဝေးထိခြေချလိုက်တဲ့ပထမဦးဆုံးသောအစ္စရေးကောင်းဆောင်တွေဖြစ်လာခဲ့ပါတယ်။ဂျာကဒေတာကိုဖန်တီးထားတဲ့သဘောတူညီချက်ကိုလေးစားဖို့လိုကြောင်းတပတ်ပဲကြာကြာတစ်လပဲကြာကြာတစ်နှစ်ပဲကြာကြာသိမ်းပိုက်တာဟာသိမ်းပိုက်တာပဲဖြစ်ပါတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။စီးရီးယားနဲ့အစ္စရေးသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အကြားဂျာဂန်ဇုံကို1983ခုနှစ်အရှေ့လယ်ပိုင်းစစ်အပြီးမှာကုလသမဂ္ဂကဖန်တီးခဲ့တာဖြစ်ပါတယ်။စီးရီးယားလွတ်မြောက်ရေးအဖွဲ့ HGS ကတော့မှတ်ချက်မပေးသေးပါဘူး။